ကြလိုက်ဟိုထိုက်ပြင်လေတပ်ဦးစီးချုပ်နဲ့ဖွဲ့ရန်ကုန်ရောက်နေတယ်လို့ကြားတယ်ဘာကိစ္စအထူးရှိတယ်လို့ကြားမိသေးတော
့ဟုတ်ကဲ့ဒုဗိုလ်ချုပ်မှုကြီးမောင်အေးရုရှားကပြန်လာပြီးမကြာခင်ထိုင်းပြင်လေတပ်ဦးစီးချုပ်မစ္စတာချာလစ်ဘူပါစစ်နဲ့အဖွဲ့ရန်ကုန်ရောက်လာတာဖြစ်ပါတယ်1996ခုနှစ်မေလမှာထိုင်းပြင်လေတပ်ဦးစီးချုပ်တတာနစ်မြန်မာနဲ့အဖွဲ့မြန်မာနိုင်ငံလာရောက်ခဲ့ပြီးအဲ့ဒီနှစ်ဩဂုတ်လမှာမြန်မာစစ်အစိုးရကာကွယ်ရေးဦးစီးချုပ်လေဒုဗိုလ်ချုပ်ကြီးကျော်တန်းလဲထိုင်းပြည်လေတပ်ဦးစီးချုပ်ရဲ့ဖိတ်ကြားချက်အရထိုင်းနိုင်ငံတောင်းရောက်ခဲ့ပါတယ်အပေါ်ယံချစ်ကြည်ခီးစဉ်လို့ဆိုကြပြီးမဲ့တကယ်တမ်းပြောရင်တော့ထိုင်းလေတပ်နဲ့မြန်မာလေတပ်ဟာတဦးအကဲကိုတဦးကမျက်ချီမပြတ်ကြည့်နေတဲ့သဘောရှိတယ်ခင်ဗ
ျနေပါဦးထိုင်းမြန်မာလေတပ်တွေတဦးအကဲတဦးကြည့်နေရအောင်မြန်မာလေတပ်ကအင်အားဘယ်လောက်ကောင်းနေလို့လဲဦးစေကျော်လာရဲ့
မြန်မာလေတပ်မှာတုံးနေတဲ့ခေအမိဆုံးဂျက်တိုက်လေယာဉ်တွေထဲမှာတရုတ်လုတ် Chandu F71 နဲ့ FT7M အမျိုးအစားတိုက်လေယာဉ်တွေက901မော်ဘီလေတပ်စခန်းမော်လမြိုင်နဲ့နမ်ပုံလေတပ်စခန်းတွေမှာရှိပါတယ်ရုရှားလုတ် MiG29 Falkram A အမျိုးအစားတိုက်လေယာဉ်တွေကမင်္ဂလာရုံလေတပ်စခန်းနဲ့မိတ်တီလာရှန်တဲလေတပ်စခန်းတွေမှာရှိတယ်လို့ကပတ်လေတပ်ဆိုင်ရာမှတ်တမ်းတွေမှာဖတ်ရပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာစစ်အစိုးရဟာ2000ခုနှစ်မှာရုရှားလုတ် MiG29 တိုက်လေယာဉ်30စီးကိုဒေါ်လာပန်း130နဲ့ဝယ်ခဲ့တယ်လို့အမေရိကန်အောက်လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီရဲ့အစီရင်ခံစာမှာဖတ်ရတယ်။အဲ့ဒီရုရှားလုတ်ဂျက်တိုက်လေယာဉ်တွေကထိုင်းလေတပ်ကအမေရိကန်လုတ် F-16 တိုက်လေယာဉ်တွေနဲ့စွန့်ရည်အတူတူပဲလားဥစိန်လေ့လာမိသေးလား
။နောက်အဖဝယ်လိုက်တဲ့ MiG29 တိုက်လေယာဉ်တွေကိုအမေရိကန်လုတ် F-16 တိုက်လေယာဉ်တွေနဲ့စွန့်ရည်တူတယ်လို့အကြမ်းအဖျင်းနှိုင်းယှဉ်ပြောကြပါတယ်။MiG29 တိုက်လေယာဉ်ဟာအင်ဂျင်ပါဝါမြင့်ပြီးအချိန်လုံးနိမ့်နိမ့်မှရင်စည်ရစွမ်းကြီးပြနိုင်တာမို့နိုင်ငံတကာလေတပ်တွေကသဘောကျပြီးသုံးကြပါတယ်။ဒီမှာတင်အမေရိကန်ကလည်း MiG29 တိုက်လေယာဉ်ကိုအားကျပြီး F-16 အမျိုးအစားဂျက်တိုက်လေယာဉ်ကိုတီထွင်ခဲ့တာဖြစ်ပါတယ်။ MiG29 တိုက်လေယာဉ်ဟာ infrared ရောင်ကြီးသုံးပြီးရန်သူကိုရှာဖွေနိုင်စွမ်းရှိပေမဲ့အမေရိကန်လုတ် F-16 တိုက်လေယာဉ်ကတာလွန်တဲ့အချက်အတော်များများရှိပါတယ်။ F-16 တိုက်လေယာဉ်တွေကိုမူလကဝေဟင်ကမြေပြင်ကိုတိုက်ဖို့တုံးခဲ့တာဖြစ်ပေမဲ့ဝေဟင်တိုက်ပွဲအတွက်လည်းတုံးနိုင်ပါတယ်။ MiG29 တိုက်လေယာဉ်ကိုဝေဟင်တိုက်ပွဲအတွက်ရည်ရွယ်ထုတ်ခဲ့တာဖြစ်ပေမဲ့ဝေဟင်ကမြေပြင်တိုက်ခိုက်မှုတွေမှာတုံးနိုင်တယ်လို့သိရပါတယ်။ဒါပေမဲ့ F-16 တိုက်လေယာဉ်တွေဟာအချိန်နှုန်းမြန်မြန်ပြန်နေစင်မှာစည်ရစွမ်းကြီးပိုကောင်းတယ်လို့သိရပါတယ်ခင်ဗျာ
။ဟိုတီတီယူသတင်းစင်ရဲ့ရေးသားချက်အရဆိုရင်တော့ထိုင်းပြည်လေတပ်မှာအမေရိကန်လုတ် F-16 တိုက်လေယာဉ်30စီးရှိတယ်လို့ဖတ်ဘူးတယ်။ Jane Defense Weekly Magazine ရဲ့ဖော်ပြချက်အရဆိုရင်တော့နာဖလီတပ်မှာတရုတ်ကထုတ်တဲ့ Chandu F-7M တိုက်လေယာဉ်နဲ့ Nanchang A-5C တိုက်လေယာဉ်40စီးရှိပါတယ်။အဲ့ဒီအုပ်စုထဲမှာရုရှားကလက်လက်ဆက်ဆက်ဝေထားတဲ့ MiG-29 တိုက်လေယာဉ်30စင်းအားထပ်ဖြစ်မယ်ဆိုတဲ့သဘောပေါ့။ဒါနဲ့ဗမာကိုထိုင်းလီတပ်ကကျူးကျော်မှုအကြောင်းရှိလို့လား
။လုံးလုံးစဲတော့မမြင်သေးပါဘူးခင်ဗျာ။ဒါပေမဲ့တချိန်ကထိုင်းမြန်မာနယ်စပ်မှာနာဖနဲ့ SSC တောင်ပိုင်းတပ်တွေတိုက်ပွဲအကြီးကြီးဖြစ်နေတော့ထိုင်းလေတပ်ပိုင်အမေရိကန်လုတ် F-16 အမျိုးအစားဂျက်တိုက်လေယာဉ်တွေနေဇက်ကိုဖျက်ပြီးမြန်မာတပ်တွေကိုချိမ့်ချောက်ခဲ့တယ်ဆိုတော့မထင်မရှားသတင်းပဲလေကြောင်းရန်လို့ပြောခြင်းပြောနိုင်ပါတယ်။အဒီနေရာမှာထိုင်းလေတပ်ကနောက်တစ်ကြိမ်များဒီထိုင်းမြန်မာနေဇက်ပေါ်ကနေ F-16 တိုက်လေယာဉ်တွေဖျက်ကျော်ပြီးဆိုရင်တော့နာအဖဘက်ကလည်းရုရှားလုတ် MiG-29 တိုက်လေယာဉ်တွေနဲ့အမိလိုက်နိုင်တော့မှာဖြစ်ပါတယ်။ဒါပေမဲ့နိုင်ငံတကာတိုက်လေယာဉ်ကြွမ်းကျင်သူတွေရဲ့သုတေသနပြုချက်အရအမေရိကန်လုတ် F-16 ဂျက်တိုက်လေယာဉ်နဲ့ရုရှားလုတ် MiG-29 တိုက်လေယာဉ်တို့ကောင်းငင်မှာတစ်စီးနဲ့တစ်စီးဖျက်ပြန်ချိန်မှာအမေရိကန်လုတ် F-16 တိုက်လေယာဉ်ကအသာစီးရနိုင်တယ်လို့ဆိုကြပါတယ်
။ကဲဒါဆိုရင်အမေရိကန်လုတ် F-16 တိုက်လေယာဉ်ကဘယ်လိုအသာစီးရနိုင်တယ်လဲဆိုတာနည်းနည်းထပ်ရှင်းပြသပါအောင်ဦးစင်
။စောစောကပြောခဲ့တဲ့အတိုင်းပါပဲခင်ဗျာ။ F-16 တိုက်လေယာဉ်ဟာအချိန်မြန်မြန်နဲ့ပြန်နေတော့မှစီးရစွမ်းကြီးပိုကောင်းတယ်လို့ဆိုတဲ့အတွက် MiG-29 ရုရှားဂျက်တိုက်လေယာဉ်ကိုဖျက်ပြန်ပြီးတာနဲ့ချက်ချင်းဂန်းငယ်ကွေ့ကွေ့ပြီးMiG-29 တိုက်လေယာဉ်ရဲ့နောက်မီးကိုအမိလိုက်ပြန်နိုင်စွမ်းရှိတယ်လို့သိရပါတယ်။အဲ့ဒီသုတေသနပြုချက်အရဆိုရင်နာဖရဲ့ MiG-29 တိုက်လေယာဉ်ကိုထိုင်းလေတပ်ပိုင် F-16 တိုက်လေယာဉ်ကအရင်ဆုံးပစ်ချနိုင်မှုအခွင့်အရေးများတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ
။ဒီလိုဆိုလဲမြန်မာလေတပ်စိုးရင်လည်းဆိုလဲစိုးရင်ကြာကိုဒါကြောင့်လေယူရှားလို့ MiG-29 တိုက်လေယာဉ်တွေမြန်မာစစ်အစိုးရယူရှားစီကဝယ်တာဟာထိုင်း၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယစတဲ့အိန္ဒိယနိုင်ငံတွေရဲ့လေတပ်အင်အားနဲ့အင်အားချင်းညှိလို့ရအောင်ဝယ်တာဖြစ်တယ်လို့လေ့လာသူတွေကထောက်ပြထားတာကိုဒါဆိုရင်ဒုဗိုလ်ချုပ်ကြီးမောင်အေးရဲ့မကြခင်ကယူရှားခီးစင်မှာဗာလက်နဲ့တွေထောက်ဝယ်သေးတယ်ဆိုတာရောကြားမိသေးလား
ကြားမိပါတယ်ခင်ဗျာမြန်မာစစ်အစိုးရဟာရုရှားစီကနေတော် M1 နဲ့ Buck M1 ဒုံးကျည်လက်နက်မျိုးဝယ်ဖို့စိတ်ဝင်စားသလိုရုရှားစီကဝယ်ထားတဲ့ဂျက်တိုက်လေယာဉ်တွေလက်နက်တွေပြင်ဖို့စက်ရုံနှစ်ရုံမြန်မာနိုင်ငံထဲမှာတိစောက်ရေးကိစ္စပါဆွေးနွေးခဲ့တယ်လို့ဖတ်ရပါတယ်။ဒုတိယဗိုလ်ချုပ်မှုကြီးမောင်အေးနဲ့အတူရုရှားပါသွားတဲ့ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့နှိစက်တဲဆိုတဲ့စီးပွားရေးလုပ်ငန်းရှင်ဦးတေဇာဟာလည်း ရုရှားက MiG 29 ဂျက်တိုက်လေယာဉ်ဆယ်စီးဝယ်တဲ့နေရာမှာအဓိကအခန်းကဏ္ဍကပါဝင်တယ်လို့သတင်းစာဆရာစာဂီဘလကော့ဖ်ကပြောပါတယ်ခင်ဗျာ
2005ခုနှစ်ဇွန်လမှာအမေရိကန်လို F-16 တိုက်လေယာဉ်တွေထိုင်းနိုင်ငံကိုထတ်ရောက်မယ်ဆိုတဲ့သတင်းတွေထွက်ခဲ့သေးတာဥစိကျော်လိုက်မှတ်မိမယ်ထင်ပါတယ
်မှတ်မိပါတယ်အန်ဒီငိထိုင်းလေတပ်ကရုရှားလို SU-30 တိုက်လေယာဉ်တွေဝယ်ဖို့စဉ်းစားနေတယ်ဆိုတဲ့သတင်းထွက်ပြီးမှအမေရိကန်လို F-16 တိုက်လေယာဉ်တွေထိုင်းကိုရောက်မှုအမေရိကန်ကာကွယ်ရေးဝန်ကြီးရန်စဖဲကပြောခဲ့တာပါအထိုင်းနိုင်ငံက F-16 ဂျက်တိုက်လေယာဉ်16စင်းမှာတက်ဖို့အတွက်ဝေဟင်ကနေဝေဟင်ပြစ်တာလဒုံးကျည်ရှစ်စင်းကို2003ခုနှစ်မှာအမေရိကန်ကထိုင်းနိုင်ငံကိုရောင်းချခဲ့တယ်လို့သိရကြောင်းပါခင်ဗျာ